အမေရိကန်ပြည်ထောင်စုဂျော်ဂျီယာပြည်နယ်အထက်တန်းကျောင်းပစ်ခတ်မှုအတွင်း၄ဦးသေဆုံးပြီးအနည်းဆုံး၉ဦးထိခိုက်ဒဏ်ရာရကြောင်းဂျော်ဂျီယာစုံစမ်းစစ်ဆေးရေးဘူရိုကပုတ်ထုတ်နေမှာပြောပါတယ်။ဝင်းတာမြို့ဘာရိုကောင်တီတွင်းကအပလာချီအထက်တန်းကျောင်းမှာပုတ်ထုတ်နေကတနက်နေ့ပစ်ခတ်ခဲ့သူကိုတော့ဖမ်းဆီးထားပါပြီ။တနက်သမားကအသက်၁၄နှစ်အရွယ်ကျောင်းသားဖြစ်ပြီးပစ်ခတ်မှုအတွင်းသေဆုံးသူ၄ဦးထဲမှာ၂ဦးကကျောင်းသားတွေဖြစ်ပြီးတော့၂ဦးကတော့ဆရာတွေဖြစ်ပါတယ်။ကျောင်းဝင်းအတွင်မှာလုံခြုံရေးတပ်ဖွဲ့ဝင်အများအပြားနဲ့ကင်တွယ်ခဲ့ရပြီးကျောင်းသားတွေကတော့ကျောင်းရဲ့ဘောလုံးခွင်းထဲမှာရွှေ့ပြောင်းခိုလုံခိုင်းခဲ့ရပါတယ်ရှင်။